ကတ္တနိုင်ငံဒိုဟာမှာကျင်းပနေတဲ့အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲမှာတိုးတက်တဲ့လက္ခဏာတွေတွေ့နေရတဲ့အတွက်အာဖဂန်က18နှစ်ကြာစစ်ပွဲအတွက်နိုင်ငံရေးအရာညှိနှိုင်းမှုတွေလုပ်တဲ့အဆင့်အထိချနိုင်နိုင်ပြီလို့တချို့ကမြင်လာနေပြီဖြစ်ပါတယ်။ဆွေးနွေးပွဲကိုတနင်္လာနေ့ကစတင်ခဲ့တာပါ။အမေရိကန်ဖွဲ့ကအာဖဂန်ပြည်နယ်ပေါင်းစည်းရေးဆိုင်ရာအထူးကိုယ်စားလှယ်ဇယ်မေခါလီဇက်ကဦးဆောင်ပြီးပါကစ္စတန်နဲ့ကတ္တနိုင်ငံကတန်တမန်တွေလည်းတက်ရောက်ကြပါတယ်။ဆွေးနွေးပွဲကျင်းပတာ၄ရက်မြောက်ဖြစ်တဲ့ကျက်တဲ့ပရင်းနေမှာတော့တိုက်ခိုက်ခဲ့တဲ့ပြဿနာနှစ်ရက်အတွက်ညှိနှိုင်းမှုတွေမှာနှစ်ဖက်စလုံးကနားလည်မှုရှိတဲ့အနေအထားကိုရောက်လာနေတဲ့အတွက်တိတာတဲ့တိုးတက်မှုတွေရှိနေတယ်လို့ဆွေးနွေးပွဲတာဝန်ရှိသူတွေက VOA ကိုပြောပါတယ်။အမေရိကန်ဒါမှမဟုတ်တခြားဘယ်နိုင်ငံကမှအာဖဂန်မြေပေါ်ကနေချိမ့်ချောက်မှုတွေလုပ်မှာမဟုတ်ကြောင်းတာလီဘန်တွေဘက်ကအာမခံပေးနေချိန်မှာပဲအာဖဂန်မြေပေါ်ကနေအမေရိကန်နဲ့ NATO မဟာမိတ်တွေဦးဆောင်တဲ့နိုင်ငံခြားတပ်ဖွဲ့တွေရုတ်သိမ်းမဲ့အချိန်ကိုတည်ကျင်ကြောင်းနဲ့တာလီဘန်ကပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြီးခဲ့တဲ့နွေရာသီမှာစတင်ခဲ့တာဖြစ်ပြီးအာဖဂန်စစ်ပွဲရပ်ဆိုင်စီမဲ့ငြိမ်းချမ်းစွာအပြေရှာရေးအတွက်နှစ်ဖက်စလုံးဆွေးနွေးပွဲစကဝိုင်းကိုရောက်လာအောင်လှုံ့ဆော်ပေးမယ်လို့ချက်တဲ့ပရင်းတွေကပဲပါကစ္စတန်ကနေထက်လောင်းပြောကြားခဲ့တာပါ။